ကိုရေးအတွက်အကြီးဆုံးဖြစ်တယ်။တိပေါက်တိဝရောက်တော်လည်းပဲနောင်တမရတဲ့နောင်တရခြင်းမှကင်းစေတဲ့စွမ်းအားအကြီးဆုံးဝိပဿနာအလုပ်ကိုစတင်အားထုတ်ဖို့ဣရိယာပုတ်လေးတွေကိုကိုယ့်ရဲ့စိတ်တိုင်းကြစတင်ပြုပြင်ပေးပါ။ထိုင်ခြင်းဣရိယာပုတ်နဲ့အားထုတ်ကြတာဖြစ်လေတော့တင်မလေးထိုင်ပြီးတော့ရှုမှတ်ပွားများတာအမြင်အားကောင်းပါတယ်ဆိုတဲ့ပုဂ္ဂိုလ်များကလည်းတမင်္ဂလေးထိုင်ပေါ့ကျုံ့ကျုံထိုင်ပြီးတော့အထုတ်ရတာမှအစဉ်ပြေပါတယ်ဆိုတဲ့သူတော်ကောင်းများကြတော့လေကျုံ့ကျုံထိုင်ပြီးတော့အထုတ်နိုင်ပါတယ်အောက်ပိုင်းရိယာပုဂ္ဂိုလ်တတိပြုရမှာကကိုယ့်ရဲ့ခန္ဓာကိုယ်ကြီးကိုညှင်းဆဲပင်ပန်းမှုမျိုးဆင်းရဲဒုက္ခကြီးစွာအနာရယဖြစ်တာမျိုးဖြစ်ထိုင်တဲ့အနေအထားမျိုးမဖြစ်ပါစေနဲ့။အောက်ကဖျာတင်ပြူကြံခင်ဖတ်တပ်ပါရုပ်တည်နဲ့တွေ့ထိတဲ့အခါမှာအနေရထံရခုလူခုလူဖြစ်နေသလား။တက်တောင့်တက်တာမရှိနိုင်ဘူးလို့ကိုယ့်ကိုယ်ကိုတတိပြုမိရင်တက်တောင့်တက်တာလေးဖြစ်အောင်ရှေးဥစွာပြုပြင်ပေးပါ။ကိုယ့်ရဲ့ဝိထားဆရတဲ့အဝိစာလုံးကြီးထမေအဆရှိတဲ့အဝိထေတွေကကိုယ့်ကိုယ်ကိုတုံ့ဆွဲထားတယ်လို့တင်းဆွဲထားတယ်လို့ဖြစ်နေပြန်ရင်လေအနေထိုင်ကျင့်ကြတဲ့အတွေ့ကိုယ့်ကိုယ်ကိုပင်ပန်းညှင်းဆဲမှုပြုလို့ရမျိုးကြနေပါလိမ့်မယ်တက်တောင်တက်တာလေးဖြစ်အောင်ကြိုးစားပြီးပြုပြင်လိုက်ပါစိတ်တိုင်းကြပြုပြင်ပြီးပြီဆိုမှကိုယ်ထက်ပိုင်းလေးကိုတတိပြုပါကိုယ်ကောင်းလေးကိုတက်တက်လေးဖြစ်အောင်တတိပြုကိုယ်ထက်ပိုင်းလေးကိုတက်တက်လေးဖြစ်အောင်တတိပြုလက်ရဲ့အနေထားကလည်းဘယ်ဘက်လက်ဝါအောက်ကထားညာဘက်လက်ဝါလေးပေါ်ကတင်းပြီးလက်မထိတ်လေးဖြည်းဖြည်းချင်းထိလို့ညလုံးလေးတွေမှိတ်ပါးစပ်လေးတွေပိတ်ပြီးတာနဲ့စိတ်စင်ကြယ်မှုတမာတိတည်ကြည်မှုလေးရအောင်အာယုန်တစ်ပတ်စိတ်မသွားစေရအောင်နာတိဝတကားဝလေးမှာစတင်ပြီးတော့အာယုံညှို့ထားပါ။နေရာလေးကတော့တတ်မှတ်ပေးထားတာကနာတိဝတကားဝလေးမှာဖယားရှင်တိုင်းလက်မလွတ်တဲ့အာနာပါနကမ္မထံကိုပြီးနေတာပါ။နာတိဝအာယုံပြုထားတော့နေ့စဉ်နဲ့မြတ်အသက်ရှူသွင်းခြင်းရှူထုတ်ခြင်းကိုတက်ရှိတရားတိုင်းလုပ်ပင်လုပ်ရတော့လေတတိမထားတော့မသိခဲ့ပါဘူး။အခုအသက်ရှူသွင်းရှူထုတ်လုပ်နေတဲ့အလုပ်ကိုပဲတတိထားလို့ပြန်ဆောင်ကြည့်မှာပါ။ဒါကြီးလုပ်ပြီးပင်လျှင်ဝိပဿနာအလုပ်ရဲ့အခြေခံအစပါပဲ။နာတိဝါလီအာယုံဆိုင်ပြီးကြိုးစားပြီးတော့ရှူသွင်းလိုက်ရှူထုတ်လိုက်ရှူသွင်းလိုက်ရှူထုတ်လိုက်နဲ့ဒီအလုပ်လေးကိုလုပ်နေတာခြင်ရှားတဲ့အမှုရာကိုကြိုးစားအကဲခတ်ပြီးရှူလိုက်တဲ့အခါနာတိဝါလီမှာဝင်သွားတဲ့အမူအရာထင်ရှားတာကိုတိုးတဘောလေးကဖော်ညွှန်းနေတယ်။အေးတဘောလေးကဖော်ညွှန်းနေတယ်။ပြန်ပြီးရှင်းလိုက်တဲ့အခါမှာလည်းနှာတိဝထိတ်မှာအာယုံဆိုင်ထားရင်လေလေးထွက်သွားကြောင်းကိုတူးမှုလေးကထင်ရှားစွာဖော်ကျူတယ်လို့နှွေးမှုလေးကလည်းထင်ရှားစွာပြနေပါလေ။တူးတယ်အေးတယ်နှွေးတယ်ဆိုတာအလူလူဖြစ်ပေါ်လာတာမဟုတ်။မိုးပေါ်ကကြာလာတာလည်းမဟုတ်။တကူရှင်ဖန်ဆင်းရှင်တွေကဖန်ဆင်းပေးလို့ဖြစ်လာတဲ့အရာလည်းမဟုတ်ပါ။အကြောင်းတရားကြောင့်ဖြစ်ပေါ်လာတဲ့အကျူတရားပါအကြောင်းတရားကနှာကဲ့အကြည်ရဲ့လေးဆိုတဲ့ရုပ်ရဲ့အဲ့ဒီနှစ်ခုအကြောင်းစုံတော့မှဒူတယ်အေးတယ်နှွေးတယ်ဒီသဘောအကျူတရားဖောက်ပြန်မှုထင်ရှားစွာပြလာပါလေအဲ့ဒီထင်ရှားတဲ့ဖောက်ပြန်မှုအမှုရာလေးကိုပြီးအောင်ကြိုးစားရင်အခြေခံအဆင့်လေးကတော့အားကောင်းနေပါလိမ့်မယ်ထင်ရှားရပေါ်ရကိုရှုတာဝိပဿနာလို့သင်ထားပေးထားတဲ့အတိုင်းသူတော်စင်များကလည်းပဲနာတိဝအာယုံဆိုင်လို့ရှုသွင်းရှုထုတ်လောက်ခိုက်မှာဒူမှုအေးမှုနှွေးမှုဖောက်ပြန်တဲ့အမူအရာငါသူယောက်ျားမိမမပါစေပဲရုပ်တရားကိုရုပ်တရားမှန်နားလည်လာအောင်ကြည့်ပေးပါဖောက်ပြန်တာလေးကိုဖောက်ပြန်တဲ့အတိုင်းလေးတိနေတာလေငါတိတာလည်းမဟုတ်သူတိတာလည်းမဟုတ်ပုဂ္ဂိုလ်တတ္တဝါယောက်ျားမိမတိတာမဟုတ်တိတက်တဲ့စိတ်ဆိုတဲ့ဝိညာဉ်နဲ့ခန္ဓာလေးကတိတာပါလားနန္တရားလေးပါလားလို့တိမှုလေးမှလည်းပဲငါသူတွေစိတ်တုံးပြီးနန္ဓမကိုနန္ဓမမှနားလေပါစေ အခြေခံဖြစ်တဲ့အစုခံတရားရုပ်အပေါ်မှာနာမ်အပေါ်မှာပိုင်းခြားနားလည်မှတကယ်စုတဲ့အခါမှာထင်ရှားရှိတဲ့တရားမရှိတဲ့သဘောကိုမြင်ရလိမ့်မယ်။အဲ့ဒီအမြင်မြင်မှကိုယ့်ရဲ့တန်တန်မှာဒီပေါက်ဒီဝရောက်တဲ့အခါနောင်တကင်းတဲ့အတိကိန်းနေလို့ဆိုတင်ပါလေ။နာဒီဝလီမှာဒူလာတယ်အေးလာတယ်နွေးလာတယ်ထောက်ပြန်တဲ့ထင်ရှားတဲ့အမှုရာကိုအာယုံညှို့လိုက်တို့ရင်တူမှန်တည်လိုက်အေးရင်အိမ်မှန်တည်လိုက်နှွေးရင်နှွေးမှန်တည်လိုက်အဲ့ဒီတိတိနေတာဒီနန္တရားပါထောက်ပြန်ပြနေတာကယုတ်တရားဆိုတော့ယုတ်နံကလွဲလို့ဘာမှမရှိဘူးတကယ်ထင်ရှားရှိတဲ့တရားလေးကတကယ်ပြတာလားနှာသီးဝါလေးမှာတူကနေအေးကနေနှွေးကနေတက်ဦးနဲ့တူမြန်ချင်းမတူတော့အတိတရားကလည်းပဲထင်ရှားစွာသိတဲ့ပုဂ္ဂိုလ်ရှိသလိုမသိနိုင်တဲ့ပုဂ္ဂိုလ်များလည်းရှိနေပါသေး။အဲ့ဒီပုဂ္ဂိုလ်များကြတော့နှာတိဝမှာမပိုင်ရင်ကိုယ်ပေါ်မှာအာယုံဆိုင်လိုက်ပါ။နားတယ်၊ကျင်းတယ်၊ကြိုက်တယ်၊ခဲတယ်၊စူတယ်၊အောင့်တယ်၊တုံတယ်၊ခုံတယ်။အစရှိတဲ့ဖောက်ပြန်တဲ့သဘောတရားလေးတွေပြအောင်ပါပဲ။အဲ့ဒီပြောသမျှ၊ပြသမျှတရားလေးတွေသည်ရုပ်တရား။သိတာကနန္တရားဆိုတော့ကိုယ့်ရဲ့ကိုယ်ပေါ်မှာတုံတရံကိုလိုက်ပြီးတော့တကယ်ထင်ခဲ့တဲ့ယောက်ျားမိန်းမဆိုတာဘယ်နေရာမှဆရာမတွေ့ပါလားတကောင်လုံးတကောင်လုံးမှာတဖွဲ့ဖွဲ့နဲ့ဖောက်ပြန်နေတဲ့ရုပ်တရားနဲ့သိတဲ့နန္ဓမကလွဲလို့ဘာမှမရှိပါလားလို့ဉာဏ်ကသဘောကျရင်နာမရူပပြိစီရာဉာဏ်ဆိုတာကိုယ့်ရဲ့တန်တန်ကိမ့်သွားတာပဲအဲ့ဒီကတဆင့်တဲပြီးတော့မှတကယ်ထင်ရှားရှိတဲ့ဓမ္မပေါ်မှာတကယ်သိတဲ့ဉာဏ်လဲကိယောကိုယ်နဲ့ဆက်ပြီးပေါ်လာတဲ့နာမှုခြင်းမှုကိမှုခဲမှုတွေဖောက်ပြန်တဲ့ရုပ်ဒါလေးကိုတတိယသိနေတာကနန္တရားဆိုတော့တကယ်ထင်ရှားရှိတာကအထေတဏံပေါ်လိုက်ပြီးထင်ခဲ့တဲ့မြင်ခဲ့တဲ့ယောက်ျားမိန်းမဆိုတာတကယ်အမြင်မှားကြီးပါလားတကယ်ရှိတာကယုတ်တရားနဲ့နန္တရားပါလားလို့သဘောကျတော့အဲ့ဒီထင်ရှားရှိတဲ့တရားပေါ်မှာပဲဉာဏ်လေးနဲ့အာယုံပြုရှုလိုက်ရင်ယုတ်ရှိတာကိုတွေ့ရမှာမဟုတ်မရှိတာမြင်ရလိမ့်မယ်နန်းရှိတာကိုတွေ့ရမှာမဟုတ်မရှိတာမြင်ရလိမ့်မယ်ဆိုတော့ရှိရာကမရှိတာမြင်တာဒီဝိပဿနာဉာဏ်အော်ဝိပဿနာဆိုတာအခက်ကြီးအောင်မိနေတာကိုယ်ခန္ဓာပြောနေတဲ့တရားကိုယ်ဉာဏ်နဲ့ကြည့်တဲ့အလုပ်ပါလားဘယ်နေရာကပဲဖောက်ပြန်ရုပ်ဓမ္မလေးပဲဉာဏ်လေးနဲ့ကြည့်တော့လေရှိရာကမရှိတာပြောသွားတာပဲအော်ဖြစ်ပြီးဖြစ်တာကလွဲလို့မရှိပါလားလို့အဲ့ဒီဖြစ်ပျက်လေးတွေကိုမြင်လာသိလာရင်ယနေ့သူတော်ရှင်များနှစ်ရက်ပဲရှိသေးတယ်အပေတကားပြိနေပြီတဘဝအတွက်ဆိတ်ချသွားရပြီအဲ့ဒီအမြင်အဲ့ဒီဉာဏ်ရတဲ့ပုဂ္ဂိုလ်ဒီသုလသောတပံအလွန်ကျေးဇူးများတဲ့တရားရှိခွက်ကိုယနေ့သူတော်ရှင်များကကြိုးစားပြီးအားထုတ်လို့နားလည်သဘောပေါက်ရင်အခုတထိုင်မှလေးပဲကျေးဇူးများစီတဲ့အပယ်လွတ်တဲ့အသည့်ကိုယ်တန်တန်ကိန်းသွားမီလောကထဲမှာကျင်လေကျဆားရတဲ့အချိန်လေးကိုပြန်အာရုံပြုရင်အပယ်ကျဖို့အတွက်ကြီးပဲကုန်ခဲ့ရတဲ့အချိန်ကြီးပါအခုမှကံကောင်းထောက်မှပြီးပြောပြီးဟောပြီးတဲ့ပုဂ္ဂိုလ်ဒီကိုယ်ကိုယ်တိုင်ကလေးပဲကျမ်းမှာတန်ဆွမ်းဉာဏ်ကောင်းတဲ့အချိန်လာကြုံကြလို့အခုလိုအတိတရားလေးကိုယ်တိုင်ကိုကြကိန့်အောင်ကြိုးစားနိုင်တာအခွင့်အရေးဆိုတာဟာရတဲ့အခိုက်ကိုရအောင်ယူရတာရရှိတဲ့အခွင့်အရေးကိုလက်လွတ်အဆုံးရှုံးခံရင်နောက်တစ်ခါပြန်ကြုံလိမ့်မယ်လို့မမျှော်လင့်ပါနဲ့ရရှိတဲ့အခွင့်အရေးကိုရတဲ့အချိန်မှာရအောင်ယူနိုင်ရင်ကိုယ်အတွက်စိတ်ချရတာပဲအဲ့ဒီလိုစိတ်တရားကိန့်ပြီးတော့မှလောကီလောကအလုပ်တွေမှာကြိုးစားပြီးတော့ဘလောက်ပဲပုံအောအရှုံးမရှိတော့ပါဘူးအပေစိတ်ချရတယ်လို့ဒုတိယဘဝမှာလည်းပဲဧကံမုတ်ချမလွဲမသွေအပေကအပိတိုင်လွတ်စေတဲ့သောတာပန်တော်ဖြစ်နိုင်ပါသေးတယ်ဒါကြောင့်အခြေခံဖြစ်တဲ့အရှုခံတရားယုံနာအပေါ်မှာရှေးဥစွာဉာဏ်ရှင်းတဲ့အမြင်လေးရအောင်နာသီဝလေးပိုင်ရင်နာသီဝမှာကြိုးစားရှုပါကိုယ်ပေါ်မှာပိုင်ရင်ကိုယ်ပေါ်မှာကြိုးစားရှုပါ။နာတိဝမှာမြင်ရမှာကတူတာအေးတာနှွေးတာ။ကိုယ်ပေါ်မှာမြင်ရတာကနာတာကျင်တာကြိုက်တာခဲတာဆုတာအောင်တာတုံတာခုံတာမူတာဝေတာဩဂလိဆန္ဒအစရှိတဲ့ဖောက်ပြန်မှုမျိုးစုံဆိုင်ပုတ်တွေဘလောက်ပဲဆွဲဆွဲတစ်ခုတည်းသိရမှာကဖောက်ပြန်တဲ့ယုံ။အဲ့ဒီတစ်ခုတည်းကိုသိရင်အရာရာဟာအာလုံးပြီးပါလေ။ဆိုင်ပုတ်နောက်ကိုလိုက်ပြီးမျောနေရင်ပြညတ်ပေါ်တင်တဲ့အတွက်သူတော်စင်များဦးနာတီမှာပြန်ပြီးလမ်းဆုံးတော့တန်ဝေကညံလောက်နေပဲတင်းတင်းရမှာပါအဲ့ဒီညံလေးကလွန်မြောက်ပြီးဝိပဿနာညံပေါ်ဖို့ဆိုတာဟာအခုရှင်းပြတဲ့အခိုက်လေးမှာ ညာလေးလိုက်ပြီးသိနိုင်တဲ့အတိလေးရအောင်ကြိုးစားပေးပါ။တဖင်တဲပြီးတော့ရှင်းခဲ့တဲ့ရှင်းွက်လေးမနေ့ကပြောခဲ့ပါလေ။ရေပြင်နဲ့ရေဖွက်ကိုသတိရပါ။ရေပြင်ဆိုတာဟာအချိန်မရွေးဘဲအချိန်ကြည့်ကြည့်ထင်ရှားစွာရှိနေပါလေ။အထဲတန်တန်နဲ့ကိုရှိနေပါလေ။ကိုယ့်ရဲ့တဏ္ဍာမှာလေရေပြင်းနဲ့တူတဲ့နှာခေါင်းတို့နှာသီးတို့ခေါင်းတို့ကိုယ်တို့ခြေတို့လက်တို့နှရွက်တို့နှာခေါင်းတို့အစရှိတဲ့ဒီရေပြင်းနဲ့တူတဲ့ကိုယ်ကြီးကိုတရားမရှိပါဘူးအဲ့ဒီကိုယ်ပေါ်မှာနှလုံးသွင်းပြီးတော့ရေပြင်းပေါ်မှာတင့်နေသမျှပရမတ်ဆိုတဲ့သဘောကိုဉာဏ်မရောက်ပါဘူးဒါကြောင့်ရှေးဦးစွာပြညတ်ပေါ်မတင်ရလေအောင်ခေါင်းခါခြေလက်တိရေပြင်းဟေအဲ့ဒီရေပြင်းကိုနှလုံးမသွင်းကြနဲ့ဒါကိုရှင်းဦးစွာအထုသတိပေးခဲ့ပါလေရေပြင်းပေါ်ကမိုးပေါ်ကရေဆက်ရေပေါက်လေးကြက်ကြိုင်မှာပေါက်ခနဲပေါက်ခနဲနဲ့ကြလာတဲ့ရေဆက်ဟာရေမျက်နှာပြင်ကိုမထိသမျှရေဖွက်တည်ဘက်တော့မှမဖွက်ပါဘူးအကြောင်းမှမစုံသေးပဲကိုဖြစ်ပေါ်လာတဲ့အရာမှန်သမျှအကြောင်းရှိမှပေါ်ပါတယ်အကြောင်းမရှိရင်မပေါ်ဘူးဆိုတာထင်ရှားပါလေအဲ့ဒီရေဆက်လေးဟာတရွတ်တရွတ်နဲ့ရေပြင်းမျက်နှာပြင်နဲ့ညီလာပြီးဖြက်ခနဲ့ရေပြင်းပေါ်လဲထိလဲထိရောအဲ့ဒီထိရအရက်လေးမှာရေပွက်လေးပွက်သွားပါလေအဲ့ဒီပွက်လာတဲ့ရေပွက်ဒီရေစတိဟူသောအကြောင်းရေပြင်းဒီဟူသောအကြောင်းစုံခဲ့လို့ဖြစ်လာရတဲ့အကျိုးတရားရေပွက်ပါရေစလဲကုံရောဒီရေပွက်လေးကမရှိတော့ဘူးရေပြင်းကရေပြင်းပဲပြန်ကျန်ပါလေတရားရှိတဲ့နေရာမှာကောင်းကင်ကကြလာတဲ့ရေစက်ကိုလဲအာရုံမပြုတ်ပါဘူးအဲ့ဒီဘုံမှာလဲမျောပြီးမလိုက်ပါဘူးရည်ပြင်းကြီးပေါ်မှာလည်းနှလုံးမသွင်းပါဘူးထိရအရက်လေးပွက်သွားတဲ့ရေပွက်လေးကိုမြင်အောင်ကြည့်တဲ့အလုပ်ဟာဝိပဿနာအလုပ်ပါအဲ့ဒီဥမာကိုကိုယ့်ရဲ့ခန္ဓာမှာသွင်းလိုက်ပါနာသီးဝါလို့အခြေခံမူလရှုရမယ်ကမ္မထန်းလေးကိုပေးချတော့နာသီးဝါနှကောင်းဒီရေပြင်းလို့မှတ်ထားအဲ့ဒီရေပြင်းနှကောင်းနာသီးကိုနှလုံးမသွင်းနဲ့လေးချောင်းတည်းဟူသောအရာကလည်းရှူသွင်းတော့ဝင်လာပြီရှူထုတ်တော့ထွက်အောင်မယ်အဲ့ဒီလေချောင်းဒီမိုးပေါ်ကကျလာတဲ့ရေဆက်ကမှတူလာပါလေရေဆက်နောက်ကိုညောမညောနေသလိုလေချောင်းနောက်မှာလည်းညောပြီးတော့မလိုက်ပါနဲ့ရေဆက်ဟာရေပြင်ကိုထိရအရက်လေးမှာပွက်သွားသလိုလေချောင်းနဲ့နှာသီးဝအချီလေးစုံတဲ့နေရာလေးမှာဖြက်ခနဲဖြက်ခနဲနဲ့ပွက်နေတဲ့ရေပွက်လေးတွေ့ရပါလိမ့်မယ်ရှူသွင်းကြိုက်မှာတိုးကနေဆိုတဲ့ရေပွက်ဤကနေဆိုတဲ့ရေပွက်ပွက်လာပါပြီ။ပြန်ရှူထလိုက်တဲ့အခါမှာလည်းတူကနေဆိုတဲ့ရေပွက်၊နှွေးကနေဆိုတဲ့ရေပွက်ပွက်လာပါပြီ။အဲ့ဒီပွက်တဲ့ရေပွက်လေးကိုသာမြင်အောင်ကြည့်ပါ။ရေဆက်ဒီဟူသောလေချောင်းနောက်မှလည်းမမျောပါနဲ့။ရေပြင်းဒီဟူသောနှာခေါင်းနှာသီးပေါ်လည်းမတင်ပါနဲ့။ခြေရအရက်လေးပွက်နေတဲ့တူသဘောရေပွက်၊အေးသဘောရေပွက်၊နှွေးသဘောရေပွက်လေးမှပဲမြင်အောင်ကြည့်ပါ။အဲ့ဒီပွက်တိုင်းပွက်တိုင်းကိုသိရင်တကယ်ပွက်တဲ့အရာလေးဟာထင်ရှားရှိတဲ့ခန္ဓာပဲအဲ့ဒီခန္ဓာလေးတကယ်ရှိတာကိုတကယ်ဉာဏ်နဲ့ကြည့်တော့မရှိတဲ့သဘောပွက်ပြီးပြတ်သွားတဲ့သဘောမြင်ရပါလေအဲ့ဒီအပြည့်ဒီပင်ဒုက္ခသစ္စာပါအဲ့ဒီပွက်ပြီးပြတ်တဲ့သဘောဒီဒုက္ခသစ္စာပါရှုတဲ့ဉာဏ်ကမေဃသစ္စာဆိုတော့ဖြစ်ပြနေမဲ့ကြိုက်သွားတဲ့အခါလောဘဒေါသမောဟကိလေသာတွေကင်းစိတ်နေပါလေဆင်ကျဲနေပါလေပါနေပါလေယနေ့သူတော်စင်များကလောကီထဲကလာကြတော့လောကီထဲမှာလှုပ်ရှားယုံ간ရတာကကိလေသာတွေထူထပ်များပြနေတာအခုလိုစူးစမ်းအထုတ်ပြီးတရားတွေနားလိုက်တရားတွေအထုတ်လိုက်ခိုက်မှာကိလေသာဟာပားနိုင်တယ်များပားနေပါလေကိလေသာပွားဖို့ဖြစ်တော့ပါဘူးကိလေသာပားတဲ့ပားလာတဲ့အခါကိုယ့်ရဲ့ခန္ဓာမှာကြည်လင်လို့ပေါ်ပါနေတယ်အဲ့ဒီပေါ်ပါခြင်းဒီကိလေသာအလေးထားလျှော့ကြသွားတာပါတရားရဲ့ချမ်းသာဆိုတာအဲ့ဒါပါပဲတရားရဲ့အရသာဆိုတာအဲ့ဒီပါပဲတရားနဲ့ပြောတယ်ဆိုတာဒါပါပဲယနေ့သူတော်စင်များကကိုယ့်ရဲ့ခန္ဓာမှာရှုွက်ကိုစัจจနန္နာမတိယသိရအောင်လို့ထင်ရှားတဲ့ဥမာတွေနဲ့ပြပြီးဟောတော့လွယ်ကူစွာညံထက်တဲ့ပုဂ္ဂိုလ်ကလည်းမိမိရဲ့ရရှုလိုက်နိုင်ရင်တထိုင်တည်းမှာပဲအပေလေးပါးကတဘဝပိတ်စေတဲ့ဖြစ်ပျက်အမြင်ဉာဏ်ရနိုင်ပါလေရေပွက်ဆိုတာပွက်လဲပွက်တယ်ပြက်လဲပြက်တယ်အဲ့ဒီပွက်လိုက်ပြက်လိုက်ကိုမြင်အောင်ကြည့်တဲ့အလုပ်ဟာဝိပဿနာအလုပ်။နာသီးဝမှာမပိုင်လို့မရှုနိုင်တဲ့သူတော်စင်များကြတော့ခေါင်းခါခြေလက်ကိုနဲ့ဖွဲ့စည်းရတဲ့အပေါ်မှာနာမှု၊ကျင်းမှု၊ကိုင်းမှု၊တုံမှု၊ခုံမှု ရမှုယံမှုဆိုတဲ့ဒီသဘောတရားလေးတွေကိုမြင်အောင်ကြည့်ပါခေါင်းခါခြေလက်ဆိုတဲ့ရေပြင်ကိုမကြည့်ပါနဲ့ဖွတ်တပရုပ်ဆိုတဲ့ရေဆက်ကိုလည်းနှလုံးမသိမ်းပါနဲ့အဲ့ဒီစုံရအရာလေးတွေမှာဖြစ်ပေါ်လာတဲ့နာကနေစုကနေတုံကနေခုံကနေအောင်ကနေရာကနေဒီသဘောတရားလေးတွေရဲ့အမူအရာပေါ်တိုင်းပေါ်တိုင်းပွက်နေတဲ့ရေပွက်လေးတွေပါအဲ့ဒီရေပွက်လေးပွက်တိုင်းသာမြင်အောင်ကြည့်ကြည့်လိုက်တိုင်းကြည့်လိုက်တိုင်းညာအောက်မှာပြက်သွားတဲ့သဘောသာမြင်ရပါတယ်ပွက်တဲ့သဘောကိုမြင်နေရင်တတိပဋ္ဌာန်းပဲရှိပါသေးတယ်ပွက်တာလေးကနေပြီးညာလေးနဲ့ကြည့်လို့မရှိတာမြင်မှတတိပဋ္ဌာန်နမိတ်ချင်တာပါသူတော်စင်များရှုတဲ့နေရာမှာနမိတ်နမိတ်လို့ကြားဘူးကြတယ်နမိတ်နမိတ်ဆိုတာကဟိုအာယုံဒီအာယုံလိုက်ပြီးတော့ပုံဖော်ပြီးချင်ရတာကိုနမိတ်လို့ဆိုကြတယ်ဝိပဿနာရှုနေတဲ့ယောဂီသူတော်စင်ရဲ့တန်တန်မှာအဲ့ဒီနမိတ်မျိုးအလိုမရှိပါဘူးတမာတိအားကောင်းလို့တမထနေမှာတော့ဒီနမိတ်ကြီးချင်ပါတယ်ဘုရားပုံတော်ကြီးလုံးရတန်တန်ပုံဟံနမိတ်နဲ့အရင်နမိတ်အမျိုးမျိုးတွေအဲ့ဒီလိုဝန်သားစရာအကောက်လောက်တဲ့အမြင်မျိုးဝန်နေစရာအကောက်လောက်တဲ့အမြင်မျိုးပုံတရံနေနဲ့လာရောက်ပြီးထင်ရှားစွာပြနေတဲ့အရာမှန်သမျှအဲ့ဒါကိုနမိတ်လို့ဝိပဿနာကမဆိုပါဘူးတမထတမာတိနေမှာတော့ဒါနမိတ်ကိုကိုနားလေတဲ့ဇကားနဲ့သုံးနေကြတာပါဝိပဿနာမှာတော့နမိတ်ဆိုတာဒီတတိပဋ္ဌာန်၄ပါးကိုခေါ်ပါသည်တတိပဋ္ဌာန်၄ပါးဆိုတာရုပ်ကိုအလေးပေးရှုရင်ကာယ ानु ပတ္တနာတတိပဋ္ဌာန်ပါ။ကောင်းနေမကောင်းဘူးလို့ခံစားတာကိုအလေးပေးရှုရင်ဝေဒနာ ानु ပတ္တနာတတိပဋ္ဌာန်ပါ။တိတတ်တဲ့သဘောလေးကိုပဲအလေးထားရှုရင်စိတ်တ ानु ပတ္တနာတတိပဋ္ဌာန်ပါ။ဖြစ်ပြဲဆိုတဲ့ပေါ်ရခန္ဓာလေးတွေပေါ်မှာကြိုးစားပြီးတော့ရှုရင်ဓမ္မ ानु ပတ္တနာတတိပဋ္ဌာန်ပါ။အဲ့ဒီတတိပဋ္ဌာန်၄ပါးတပါးပါးကိုမိမိရရကြိုးစားပြီးတော့ရှုနိုင်ရင်ဝိပဿနာနမိတ်ချင်ပါတယ်တဲ့အဲ့ဒီနမိတ်ဒီဝိပဿနာရှုနေတဲ့ပုဂ္ဂိုလ်များရရမြင်ရတွေ့ရမယ်အရာလို့ပတ်ထားပါဟိုအာယုံဒီအာယုံထင်ရမှာမဟုတ်ပါဘူးတရားအားထုတ်တဲ့အခါမှာအဲ့ဒါကိုတော့အထုသတိထားပါအချိန်ရကြိုက်လေးရကြိုက်လေးမှာလွယ်ကူတဲ့အသိဉာဏ်ရောက်အောင်တော့ကြိုးစားပြီးတိုက်တွန်းတရားလေးတော့ပြီးနေမှာပါအခုပြောခဲ့တဲ့အတိုင်းပဲရေပြင်နဲ့ရေဘက်ကိုလည်းပိုင်းခြားနားလည်သလိုရေဘက်ကိုရှုနိုင်တဲ့ပုဂ္ဂိုလ်သည်တတိပဋ္ဌာန်ကောင်းကောင်းထင်တာပါပဲတတိပဋ္ဌာန်၄ပါးကတပါးပါးကိုပိုင်းခြားထင်ရင်ဝိပဿနာနမိတ်ထင်တာပါပဲအဲ့ဒီဝိပဿနာနမိတ်ကနေပြီးတော့မှကြိုးစားရှုလိုက်ရင်တတိပဋ္ဌာန်အားကောင်းလာလို့အဲ့ဒီတတိပဋ္ဌာန်လေးတွေရဲ့အပြည့်ကိုမြင်ရင်တတိပဋ္ဌာန်နမိတ်ထပ်ဆင့်လို့ထင်ပါပြီတတိပဋ္ဌာန်နမိတ်ချင်းရင်ဝိပဿနာဉာဏ်ပေါ်တဲ့အတွေ့သုလသောတာပန်အဖြစ်ကိန်းသွားလို့ဒီဘဝစိတ်ချသွားရပြီ။အာယုံတစ်ပါးစိတ်မသွားပါစေနဲ့။ကြိုးစားပြီးတော့ရှုပေးပါ။နာတိဝါလေးအာယုံဆိုင်ဒူတယ်၊အေးတယ်၊နှွေးတယ်။ကိုယ်ဘဝမှာအာယုံဆိုင်တော့နားတယ်၊ကျင်တယ်၊ကြိုက်တယ်၊ခဲတယ်၊စူးတယ်၊အောင့်တယ်၊တုံတယ်၊ခုံတယ်၊ဖောက်ပြန်သမျှအမူအရာတိုင်းအမူအရာတိုင်းကိုဉာဏ်လေးနဲ့ကိန်းပြီးတော့သတိထားကြည့်ပေးပါ။ပေါ်တိုင်းပေါ်တိုင်းသိရင်တတိပဋ္ဌာန်ပေါ်လာလေးတွေမရှိတာမြင်ရင်ဝိပဿနာအခြေခံအရင်ဆုံးတမာတိအကောက်အောင်ကြိုးစားတဲ့အခါတတိပဋ္ဌာန်လေးတွေအကောက်အောင်လို့အမြင်လေးတွေကကောင်းရမည်တဆင့်တက်လို့ဉာဏ်ကကိမ့်ပြီးမရှိတာမြင်ရင်ဝိပဿနာဉာဏ်လိုရာပန်းတိုင်ကိုလွယ်ကူစွာရပါလိမ့်မယ်တတိပဋ္ဌာန်နဲ့လမ်းမဆုံးရလေအောင်ဖြစ်ပြီးပြည့်တဲ့အမြင်လေးတွေကိုလည်းရေဘွက်ကိုနမူနာထားပြီးရှုပေးဖို့လည်းပဲပုံဖော်လို့သင်ပေးခဲ့ပါပြီအများကြီးသိရင်လည်းပဲနားရှုမှဖြစ်တဲ့အတွေ့ဒီသဘောတဘာဝလေးကိုချင်းရှားမှသိတာမှရှုတတ်နေတဲ့သူတော်စင်ကြီးများလို့ကိုယ်နဲ့ဆက်ပြီးပေါ်တဲ့ချင်းရှားတဲ့အမူအရာလေးတွေပေါ်မှာရေပြင်ရေပွက်ကိုပိုင်းခြားဥမာပေးပြီးသင်ပြပေးခဲ့တဲ့အတွေ့ရေပြင်နဲ့တူတဲ့ကောင်းကားချီတဲ့နှာခေါင်းနှာသီးတွေနှလုံးမသွင်းပါနဲ့ရေစက်နဲ့တူတဲ့ဖွတ်တပ်ပယုံလေချောင်းတွေပေါ်မှာအာယုံနောက်လိုက်ပြီးတော့မညော့ပါနဲ့ပွက်ရအရက်လေးမှာပဲပွက်တိုင်းပွက်တိုင်းသိအောင်ကြိုးစားပြီးပွက်ထားလေးမရှိအောင်မြင်တဲ့ဖြစ်ပျက်လေးတွေအမြင်များအောင်ကြံရှိတဲ့အချိန်လေးတွေမှာကိုယ်ပိုင်ဉာဏ်လေးတွေကိုထပ်တဲ့ထဲအောင်သွေးရင်အသုံးချလို့ရှုမှတ်ကြိုးစားပွားများအထောက်ပေးနေကြပါ